ရှေ့တောင်အာရှဒေသမှာလူခွင့်ရေးအခြေအနေဟာပုံမှန်ဆိုးရွားလာနေပြီးတော့ထိုင်းဖိလစ်ပိုင်နဲ့ကမ္ဘောဒီးယားနိုင်ငံတွေနဲ့ပတ်သက်ပြီးထူးဆိုးရင်းနဲ့အကြောင်းနိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ရဲ့ကြာတာပတင်းတွေကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ ไซเบอร์ยาซวมุอุบัติเหตุอิจิญูเป็ดเสิมุลุลัดสวาเปียวโซกวนปอนอกแทถิ้งชุบหมู่ริเนตูอโซยะริฮามีเดียเนสัตว์เยกันดาริปอตินเน่แจ่แจ่ถิ้งชุบลานิเดโลเลเอชดับเบิลยูเยอสิยินคันซามาทอกปะทาวาเรเอชดับเบิลยูเยอาชะเยยาเล่ท่องหญ่นจายิมู Phil Robertson ก็รออินเทอร์เน็ตออนไลน์ปอกะลุหมู่อต้ายวายปออโซยะริกะพี่เน่หมู่เนสินซาตี้เผ็ดหมู่ปูมะลาเดลักษณะริโกต่วยเนียเดโลเลเปียวโซกะวาเร online မှာမှာသူတို့ပြောချင်တာတွေကိုပြောဖို့နဲ့သူတို့အခွင့်အရေးတွေကိုကာကွယ်ဖို့အခွင့်အရေးထူထောင်ကြတာမျိုးလို့လူတွေရဲ့အခွင့်အရေးတွေအပေါ်အစိုးရတွေရဲ့ချိန်ချောက်မှုတွေတိုးလာနေတယ်လို့လဲ Phil Robertson က VOA ကိုအီးမေးလ်နဲ့ပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှဒေသကဖိနှိပ်တဲ့အစိုးရတော်တော်များများကအင်တာနက်ဆက်သွယ်ရေးကိုချိန်ချောက်မှုတစ်ခုဖြစ်ထိန်းချုပ်ဖို့လိုတယ်လို့မြင်နေကြကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ဒါပြင်ထိုင်းနဲ့ဗီယက်နမ်နိုင်ငံအစိုးရတွေဟာ ပြီးခဲ့တဲ့နှစ်ထဲအွန်လိုင်းပေါ်ကသတင်းတွေနဲ့မီဒီယာတွေပေါ်နှိမ်နှင်းမှုတွေလှုပ်ဆောင်ခဲ့တယ်လို့လည်းအစီရင်ခံစာမှာဆွဆွဲထားပါတယ်။